ဒီတစ်ပတ်တော့မြန်မာနိုင်ငံမှာတိဆောက်ထားတဲ့ဆယ်တွေအကြောင်းကိုပြောပြပေးမှာပါဆယ်တိဆောက်တာနဲ့ပတ်သက်ပြီးခင်မင်းနီးစနစ်တွေအဆင့်နဲ့နီးပညာတွေမပေါ်ခင်ကတည်းကမြန်မာဘရင်တွေကစိုက်ပျိုးရေးအတွက်ဆယ်မြောင်းတာတမန်တွေတိဆောက်ခဲ့ကြတာဖြစ်ပြီးအခုဆိုရင်ဆယ်ပေါင်း300ကျော်နေပြီလို့ဆယ်မြောင်းအထူးပြုအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကပြောပါတယ်
ကျန်ရောက်တာတမန်လေးပေါ့လေမြမပြင်းနေလက်ထက်တွေရတာကျွန်တော်တို့ဒီရမယ်အတော်ထားမင်းလက်ထက်တို့ပါလေရနေပြီးတော့စပြီးတော့စောက်ပြီးတော့မှဒီနေ့လက်ထက်ထီအောင်လည်းပဲစောင့်နေတဲ့ဟာလေးရှိတယ်ပေါ့လေအကျန်ရင်မြမပြင်းလက်ထက်ကနေပြီးတော့ဒီ1962ခုနှစ်ထိကိုမြမပြင်းမှာစောက်ထားတဲ့ဆယ်ပေါင်းပေါ့လေဒီစည်ရင်ရ69ခုရှိတယ်1962ခုနှစ်ကနေပြီးတော့မှ1988 89ပေါ့အာသာအစိုးရမတက်ခင်အထိအဲ့ဒီမှာစောက်ခဲ့တဲ့ဆယ်ရည်တော့ကလည်း69ခုရှိတယ်1989နောက်ပိုင်းရနေပြီးတော့2010လောက်အထိနှစ်ပေါင်း20လောက်အတွင်းမှာစောက်ခဲ့တဲ့ဆယ်ကြတော့219ခုရှိတယ်စည်ရင်ရပေါ့လေ2010နောက်ပိုင်းစောက်တဲ့ဆယ်ရှိရင်တော့ဒီလိုပုံများပါမှာ
မြန်မာနိုင်ငံမှာတိစောက်ခဲ့တဲ့ဆယ်တွေတကယ်အကျိုးရှိမရှိပြန်ပြီးသုံးသပ်ဖို့လိုနေတယ်လို့လည်းထောက်ပြပါတယ်
1962ခုနှစ်ကနေ78စောက်တဲ့ဆယ်က69-90လောက်ပဲရှိတယ်ဒီနောက်ပိုင်းမှာစောက်တာ200ကျော်အောင်ရှိတယ်ဆိုတော့3000လောက်တောင်များလာတယ်လို့ပြောလို့ရတယ်ဒီဆယ်တွေစောက်တာအဲ့ဒါဆိုရင်စဉ်းစားရမယ့်အချက်ကဒီလောက်နှစ်ပေါင်း20ပြင်းမှာအရင်ကတည်းက3000ကျော်လောက်ဆယ်အကြီးအသေးအလက်တော့ဒီ200ကျော်လောက်စောက်ခဲ့တာတကယ်ရောလိုအပ်လို့လားတိုင်းပြည်အတွက်တကယ်ရောအသုံးချခဲ့ရလားအဲ့ဒီအတွက်ကုန်ကြခဲ့တဲ့တွေကတော့တကယ်တိုင်းပြည်အတွက်အကျိုးရှိပြီးပြန်ရနိုင်မယ့်အနေသာရှိသလားပေါ့ဒါမျိုးတွေပြန်ပြီးတော့စဉ်းစားရတယ်ပေါ့လေ
တချို့နေရာတွေမှာမလိုအပ်ဖဲဆယ်ဆောက်တာမျိုးတွေရှိနေပါတယ်ဘာကြောင့်ပါလဲ
အရင်တုန်းကကျွန်တော်တို့ကဒါဆစ်ဆိုးကလက်ထက်မှာဆစ်ဆိုးကလက်အောက်မှာဗမာပြည်ကရှိခဲ့တဲ့အခါကျတော့ဟာသူတို့ရဲ့ policy တွေသူတို့ရဲ့စမှတ်ထားတဲ့အတိုင်းဟာအရင်တုန်းကဆိုလို့ရှိရင်တလောက်30ပြီးအောင်ခွင့်ပွဲလုပ်ရမယ်လို့ဗာမျိုးလို့ပေါ့လေအဲ့ခါကျတော့အမင်းနဲ့အာနာနဲ့ဆောက်ခိုင်းတဲ့ဟာတွေဖြစ်နေရတဲ့အတွက်ကြောင့်မလို့တချို့ဟာတွေကမလို့အဖဲနဲ့ဆောက်တယ်လို့အာမှုတွေရှိနေတယ်ဒီထဲမှာမတမာမှုတွေလည်းအနေအများပါနိုင်တယ်မလဘေးလိုက်မှုတွေရှိနိုင်တယ်အကြောင်းကြောင်းတွေပေါ့လေအထူးဖြင့်မကွေးတိုင်းမှာဆိုလို့ရှိရင်ပေတရာအောက်နေတဲ့ဆယ်တွေပေါ့လေဆယ်ငယ်တွေပေါ့ပေ50 60 90အဲ့လိုအမြင့်ရှိတဲ့ဆယ်တွေမှာဆိုလို့ရှိရင်တချို့နေရာတွေမှာတတ်မှတ်တဲ့ရေလောင်ပမာဏမရောက်ရှိတာမဝင်တာရေမရှိတဲ့နဲ့ဆယ်ကြီးကဒီမျိုးစမ်းချောင်းနေတဲ့ပုံစံမျိုးအဲ့လိုမျိုးတွေကဆယ်ပေါင်း20 30လောက်တောင်ရှိတယ်အဲ့လိုမျိုးတွေဖြစ်တဲ့အခါကျတော့နိုင်ငံတော်ရဲ့ဒဏ္ဍာငွေတွေကကုန်သွားတယ်ဆယ်တွေကအမီကန်ဆယ်တွေပဲဖြစ်ပြီးတော့လက်တွေ့ဘဝမှာတကယ်အသုံးဝင်တဲ့စိုက်ပျိုးမြေအတွက်တော်၎င်းတော့ဒီကြေးရွာတော့တုံးတွေအတွက်တော်၎င်းအခြားသောအကြောင်းတော်၎င်းသုံးမတဲ့ပဲနဲ့ငွေကုန်ပြီးတော့တိုင်းပြည်တွေအကျိုးရှိတာပဲအဖက်တင်တယ
်ဆယ်တီဆောက်လိုက်တဲ့အတွက်တဘာဝဝန်းကျင်ထိခိုက်မှုတွေရှိတယ်လို့ဘယ်လိုကောင်းကျိုးတွေရှိတယ်ဆိုတာကိုကြည့်ရအောင်ပါ
ထောက်ထားတဲ့ဆယ်တိုင်းကိုအတုံးမတဲ့လို့ပြောရတော့မဟုတ်ဘူးအတုံးတဲ့ဆယ်တွေလည်းအများကြီးရှိတယ်ဒီလိုမျိုးဆယ်မြောင်းတာတမန်တွေစောက်လိုက်တဲ့အတွက်ကြောင့်မလို့စိုက်ပျိုးမြေဧကတွေသူပြင်းအထက်အညာဒေသမှာပေါ့လေစိုက်ပျိုးမြေဧကတွေအများကြီးတိုးတက်လာတယ်အဲ့တဲ့စိုက်ပျိုးရေးလုပ်ငန်းလည်းစိုက်လျောက်တိုးတက်တာတွေရှိတယ်နောက်အရင်တော့ဆိုလို့ရှိရင်အညာဒေသကပူပြင်းဆောက်တွေ့တဲ့ဒေသဆယ်တွေစောက်လိုက်တဲ့အတွက်အနည်းနဲ့အများစိတ်နှံ့စုပြေလာတာတွေရှိတယ်ဆယ်ဆောက်လိုက်တဲ့အခါကျတော့ဒါရေပြင်းဖြစ်သွားတဲ့အခါတချို့နေရာတွေမှာဆယ်ထဲမှာငါးတွေထည့်ပြီးတော့ဝေးလိုက်တဲ့အတွက်ကြောင့်မလို့အရင်တော့အညာတို့ပါလို့ဆိုလို့ရှိရင်ဒါဒီငါးတွေပါလေရှားပါတဲ့သဘောရှိတယ်ကျွန်တော်တို့ငယ်တုန်းကဆိုလို့ရှိရင်အဲနောက်ပိုင်းမှာဒီမူးမြူတွေပါလေဆယ်ထဲမှာပါထည့်ထုတ်တဲ့အခါကျတော့သားငါးပါညာတွေလည်းပို့ပြီးတော့မှပေါ်များလာတဲ့သဘောရှိတယ်ရာဒီလူကအရင်တော့ပူပြင်းချောက်သေးတဲ့ရာဒီလူကနေပြီးတော့ဒီဆယ်ရေမျက်နှာပြင်ကြီးရနေပြီးတော့ဒီရေငွေ့ပြန်လာတဲ့ကြောင့်ပဝန်းကျင်ကလည်းထူထိုင်းစားတွေမြင့်တက်လာတယ်ပေါ့လေကောင်းတဲ့အချက်တွေလည်းပဲအများကြီးရှိပါတယ်ဆယ်ဆောက်တိုင်းမကောင်းတာမဟုတ်ဘူးဆယ်တွေဆောက်တိုင်းလည်းလုံးဝအကောင်းကြီးဖြစ်သွားတာမဟုတ်ဘူးအကောင်းတဲ့အဆိုးများတော့ဒီဆောက်တဲ့နေရာဆယ်ရဲ့ပမာဏပြန်ပြီးရရှိနိုင်တဲ့အကျိုးအမြတ်အဲ့ဒီပေါ်တွေပူတည်ပြီးတော့မှပဲသုံးသပ်ရမှာပါပဲ
ဆောက်ပြီးသားဆယ်တွေထဲမှာဆယ်တက်ကတူလို့ခေါ်လို့ရတယ်ဆယ်တော်ကြီးနဲ့ကင်းသားဆယ်တွေကတကယ်အကျိုးပြုတဲ့ဆယ်တွေပ
ါဆယ်တော်ကြီးဆယ်ကတော့မန္တလေးတိုင်းမရယာမြို့နယ်ထဲမှာရှိတာပေါ့လေဟိုအသက်ပညာရပြောမယ်ဆိုရင်ဒီတော့ဟိုဒမ်မော့ယူနီဘာစီတီလို့တော့မှဒီလိုမျိုးသင်စ ပါလို့ကျွန်တော်ကဆယ်ဆောက်တယ်ဆိုတာဒီ၆လို့ပြေးလိုက်တာပြေးလိုက်တဲ့အခါမှာမြေသားနဲ့ဖို့ပြီးဆောင်မြေသားတမန်ပေါ့လေဒါမှမဟုတ်ကွန်ကရစ်နဲ့ဆောက်မယ်ဆိုလို့ရှိရင်ကွန်ကရစ်တမန်ပေါ့အဲ့လိုမဟုတ်ဘဲနဲ့ကြောက်တုံးတွေကိုစီပြီးတော့မှကွန်ကရစ်မှန်ပြီးတော့လုပ်တဲ့ကြောက်သားတမန်ပေါ့လေအဲ့ဒါမျိုးကျန်ရင်ခွဲကြလို့ရတယ်ပေါ့လေဒါဆယ်ဆောက်တဲ့အခါမှာလိုအပ်တ 三秒钟我帮水比较少差的才吃得饱的。那你答应对三九米对一百对哪里来弄来呢？那得抽两只打，抽入下来，你两只打完，你来呗，细点包的。然后，那你没有提养没？中央包的，将来那设备了，现在现在还落白瓦了不？还落白瓦嘞，看见了？那你提养没？第一的话的，像落白奶奶的话嘞，细瓦嘞。再到以后了，高嘞都叫阿妈呗，少开嘞，那家嘞，家娃比的，东嘞那家嘞，伢伊家娃比。见到了你这些大头部的运动员了，人家也就这个了。那比如见到谁的面包的，还个谁了一个人家一面呢？第二天是呢，对烧茶的，对加红木路。啊，第二天是呢，头五奶呢，我再有一对一礼拜嘞，对奶呢，阿里阿尼一对苗苗嘛，他的留的东西我把我压来了，是吧嘞？
爸妈比嘛，就比嘞是呀，阿弟个弟那苦老白头白路呀啦，人家来白嘛
嘛。这都没干吧？我包肉，这里啊，我妈的用肉些，那他们在工作喽，在往都往阿两阿姑上烧皮娃哩。
在都往阿两阿姑嘞呀，就比啦，太温柔些的啦。
他我当叫奶妈嘞，叫我们收留钱了，他我没干了吧？
以前你不明白了，别人说我顶白嘛，哪得白嘛咯？第三个人没路拉车嘞，车主也阿尼讲过，表弟别把面说了个顶白人，第三人白着对白人，你别人干那个，提马呗，在哪来边子？哪得白嘛？别人送家阿尼讲。